တူရကီနိုင်ငံအင်ကာရာမြို့မှာတင်းနာနေညပိုင်းကတာဝန်ချင်းပြင်ပရောက်ရဲတပ်ဖွဲ့ဝင်တဦးလိုယုံကြည်ရသူတယောက်ရဲ့ပြစ်ခတ်မှုကြောင့်တူရကီနိုင်ငံဆိုင်ရာရုရှားတာမကြီးတိဆုံးသွားပါတယ်။ပြစ်ခတ်ခံရတဲ့အချိန်မှာတာမကြီးအန်ဒရီကာလော့ဖ်ဟာပြကန်းဖွင့်ဝဲအခမ်းအနားတစ်ခုမှာမင်ကွန်းပြောကြားနေပြီးတော့အခမ်းအနားဝတ်စုံဝတ်ဆင်ထားသူတဦးကမင်ကွန်းပြောကြားနေတဲ့စင်နဘေးကိုချင်းကပ်လာပြီးတော့တနက်နဲ့ပြစ်ခတ်သွားတာဖြစ်ပါတယ်။အခမ်းအနားကိုရိုက်ကူးနေတဲ့ဗီဒီယိုထဲမှာဖြစ်ပျက်သွားတဲ့အခြေအနေတွေကိုအားလုံးတွေ့ရပါတယ်။တနက်သမားကအလာဟူအက်ဘာအလာအရှင်မြတ်တာလျင်ကြီးမြတ်တယ်လို့အရဗ်ဘာသာစကားနဲ့အော်ဟစ်ပြီးတော့ရုရှားတွေကစီးရီးယားနိုင်ငံမှာအပြစ်မဲ့ပြည်သူတွေကိုတပ်ဖြတ်နေတဲ့အတွက်ပြစ်ဒဏ်ပေးတာဖြစ်တဲ့အကြောင်းပြောပါတယ်။သူကတနက်ကိုမျက်နှာချက်ရှိရာအပေါ်ထောင်ပြီးတော့ပရိသတ်ကိုအော်ဟစ်ပြောဆိုနေချိန်မှာတာမတ်ကြီးကတနက်တန်ရနဲ့ကျမ်းမြင့်ပေါ်မှာလဲနေတာကိုတွေ့ရပါတယ်။ကျုပ်တို့တန်းပြီးတွေလုံခြုံမှုမရှိသေးသမျှခင်ဗျားတို့လည်းလုံခြုံမှုရှိမှာမဟုတ်ဘူး။အလက်ပိုကိုမမေ့ကြပါနဲ့စီးရီးယားနိုင်ငံကိုမမေ့ကြပါနဲ့လို့တနက်သမားကအော်ဟစ်ပြောဆိုခဲ့ပြီးတဲ့အကြောင်းမျက်မြင်တက်တည်တယောက်ကဗီဒီယိုကိုပြောဆိုပါတယ်လုံညုံရေးအရာရှိတွေကတနက်သမားကိုပြစ်မှတ်တတ်ခင်မှာတခြား၃ဦးလည်းဒဏ်ရာရရှိသွားခဲ့ပါတယ်တမတ်ကြီးကာလော့ဖ်ဟာဆေးရုံမှာတိစုံသွားခဲ့တာပါသူဟာတူရကီနိုင်ငံမှာ2013ခုနှစ်ကတည်းကတမတ်ကြီးဖြစ်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်